ရခိုင်ပြည်နယ်အမ်းမြို့နယ်ဘက်ကကျေးရွာတွေမှာပြေကမှုကြောင့်အရသားတွေတိတ်ဆုံးတန်ရရသလိုလမ်းတွေပိတ်ထားတာကြောင့်စန္ဒရိခါခက်ကြုံနေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါအမ်းမြို့နယ်တလက်ချောင်းကျေးရွာအုပ်စုဘက်မှာမနေ့ညပိုင်းကပြေကမှုဖြစ်ပွားခဲ့ပြီးလက်နက်ကြီးထိမှန်လို့ရွာသားတွေတိတ်ဆုံးထိခိုက်တန်ရရရှိခဲ့တယ်လို့တလက်ချောင်းကျေးရွာတိရခန့်သူကပြောပါတယ်။
မနေ့ကညနေခင်းလိုက်ဝမ်းစင်ခန့်ကအမ်းမြို့နယ်တလက်ဟုတ်စုလက်မကျေးရွာမှာနေနေကြည့်ကြတယ်ပေါ့အဲ့ဒီနေနေကြည့်ကြည့်ကြတဲ့အတွက်ကြောင့်တအုပ်ကြီးဆုံးတယ်ပေါ့နော်ပွင့်ချက်ပြီးကြီးဆုံးတာနောက်တူကတော့လေကျော်ရန်လို့အနောက်ကတော့လာနေတော့ဘုံတော့ကျက်လေပေါ့မအဲ့ဒီတလက်ရောက်ဟောင်းနားမှာနေတယ်ပေါ့မြောက်နေတယ်ပေါ့သူရောက်ကဒဏ်ရာရပြည့်ထန်တယ်ပေါ့နော်အဲ့ဒီသူရောက်ကအမျိုးသမီးနှစ်ဦးရဲ့အမျိုးသားတအုပ်ရဲ့အမျိုးသမီးနှစ်ဦးမှာနှိမ့်နေအရွယ်အမျိုးသမီးတအုပ်ပါတယ်ပေါ့နော်အဲ့ဒီသူသားတွေကသူတက်တဲ့တယ်လေအလေးစားပြုရမှာရှိနေကြတဲ့တော့တော့တတ်မတော်ကနေပြီးစီးပူဖို့အတွက်သွားလာဖမ်းနေပိုက်ခတ်တဲ့အတွက်ကြောင့်သူတို့စီးပူဖတ်မရသေးဘူးပေါ့
ဒီပြစ်ခတ်မှုမှာပဲဖွဲ့ကပြစ်ခတ်တာမသိရှိဘူးလို့အဆိုပါသေရခံကပြောပါတယ်။ရခိုင်လက်နက်ကိုင်အေပြောခွေရခိုင်တုခါကတော့အမ်းမြွတ်နဲ့တလက်ချောင်းကျွရအုပ်စုဘက်မှာသူတို့ဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်
။မနေ့ကအမ်းဘက်မှာတော့တိုက်ပွဲဖြစ်တာမရှိဘူးပြ။ဒီမနေ့ကဇွန်လ26ရက်ဒီည9နာရီလောက်မှာအမ်းမြွတ်နဲ့နမ်းမိုရွာကိုမြန်မာစစ်တပ်ကနေပြီးတော့လက်နက်ကြီးတွေနဲ့လှမ်းပြီးတော့ပစ်တာတော့ရှိတယ်ပြ။အဲ့ဒီမှာဒီတမ66ရဲ့လက်အောက်ခံပေါ့နော်ဒီခလာယာချစ်စေကသူတို့ယာယီအခြေပြုထားတဲ့ဒီနတ်မူရွာရဲ့အခြေမြောက်ဖက်မီတာ900လောက်အကွာမှာရှိတဲ့တောင်တန်းကနေပြီးတော့လှမ်းပြီးတော့ပစ်တာဒီနတ်မူရွာထဲကိုလက်နေကြီးကြီးတွေကြားရောက်ပောက်ခွေခဲ့တာရှိတယ
်တလက်ချောင်းကျွော်ဖက်ပြစ်ကမှုအခြေအနေကိုသိရှိဖို့တမတော်ပြောရေးစုခွေရှိသူကိုဆက်သွယ်ခဲ့ပြီမဲ့ဆက်သွယ်လို့မရခဲ့ပါဘူးအားမျိုးနဲ့တွင်ရခိုင်လက်နက်ကိုင်အဖွဲ့ကနေဝင်ရောက်အခြေပြုလာပြီးနောက်ပိုင်းရိတ်ခါဖျက်တောက်တဲ့အနေနဲ့တလက်ချောင်းအုပ်စုတွင်ကျွော်ပေါင်း40ကျော်ကိုရွာနဲ့ဆက်တွယ်တဲ့ရေလန်းကုန်းလန်းအလုံးဒီနှစ်ဆန်းကလေးကပိတ်ပင်ထားခဲ့တာပါဒီလိုလမ်းတွေပိတ်ပင်ထားတဲ့အတွက်ဒေသခံပြည်သူတွေစံပြက်လက်နေကြပြီးစားတောက်ရေးအခက်တွေ့နေကြပါတယ်တလက်ချောင်းအုပ်စုအသွင်းရှိကျေးရွာတွေကဒေသခံတွေဟာရှမ်းကုန်းနဲ့မင်္ဂလာသုံကျေးရွာဘက်ကိုပြောင်းရွှေ့လာကြပြီးစံပြက်လက်နေလို့ကြုံရသီးနှံကိုစားတောက်နေရတယ်လို့ချင်းလူခွေရေးဘွဲ့ CHRO ပြောရေးစုခွေရှိသူဆလိုင်းလျံကပြောပါတယ
်တလက်ချောင်းရွာအနန္ဒီဆန်နှစ်ရွာပေါ့တဲ့မတော်ကနေရှိနေလို့မယ်ဆိုပြီးတော့ဂျွန်လ18ရက်နေ့ကတည်းကနေအတွာလာပိတ်တာကိုဒီဒေသခံရွာသားတွေစားเสียမရှိတော့ဘဲနဲ့သူတို့ဒုက္ခကြုံနေရတာပေါ့တော်လို့ရတဲ့လမ်းတွေကိုပိတ်တော့စာနေရခက်တော့လာဖြစ်တယ်။သူတို့ပြပြချက်ရဆိုရင်တော့ရှိတဲ့ဒီငပြိုတီးတော့ပိနေတီးတော့အတီးသူတို့လည်းဖားပြနေနေရတယ်။ဒီလက်ချောင်းမှာရှိတဲ့တက်မတို့စခန်းကိုလည်းသူတို့သူတို့ခက်ခဲတဲ့အကြောင်းကိုတော့ပြောတယ်တဲ့။ဒါပေမဲ့တက်မတို့ဖက်နေအထက်ကိုတင်ပြရအောင်မယ်ပြီးတော့ဒီဖက်မှာစနစ်တကျစီစဉ်ထူတော့လူလိုက်မယ်ဆိုပြီးတော့တက်မတို့ဖက်နေပြန်ပြောတာတော့ရှိတယ်။
တလက်ချောင်းအုပ်စုအသွင်းကြီးရွာတွေဟာအခြေခံစားတော့ကုန်တွေကိုအမ်းမြုတ်ကနေကုန်းလန်းမြေပုံမြုတ်နဲ့ကန်တောင်ကြီးဘက်ကနေရေလန်းနဲ့တည်ယူနေကြတာဖြစ်ပေမဲ့အေအဖွဲ့တန်းစန္ဒရိခါရောက်ရှိသွားမှဆိုလို့လမ်းကြောင်းတွေအလုံးပိတ်ဆို့လိုက်တာလို့သူကဆိုပါတယ်တလက်ချောင်းအုပ်စုအသွင်းရှိကြီးရွာ40ရွာနဲ့က38ရွာမှာချင်းလူမျိုးတွေနေထိုင်ကြပြီးကြံ9ရွာမှာရခိုင်လူမျိုးတွေနေထိုင်ကြပါတယ်အလားတူရေတိတ်တာမြို့နယ်ကြောက်တန်းကျေးရွာအုပ်စု18ရွာကိုတပ်မတော်ကနေနေမီရှင်းလင်းရေးလှုပ်ဆောင်ဖို့ရွာသားတွေခေတ္တသိမ်းရှောင်ကြဖို့ဒေသခံအာဏာပိုင်တွေညွှန်ကြားပြီးနောက်ပိုင်းအဲ့ဒီဒေသမှာတိုက်ပွဲပြင်းထန်ဖြစ်ပွားနေတာပါဒီနေ့မှလည်းကြောက်တန်းကျေးရွာဘက်မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့အေအေဘက်ကပြောပါတယ်ဒီနေ့မွန်လွယ်ပိုင်းမှာစစ်တွေမြို့နယ်ရေချမ်းပြင်ကျေးရွာနီးမိုင်းနှလုံးပောက်ကွဲပြီးနောက်စစ်တပ်ဘက်ကပစ်ကတ်မှုတွေရှိခဲ့တယ်လို့စစ်တွေရေချမ်းပြင်ကားလမ်းကိုလည်းပိတ်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်